ပီကင်းမြို့တော်မှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်မတန်မဆွမ်းအားကစားပွဲတော်နဲ့တရုတ်နှစ်ဖြစ်ကူကာလာကြီးမှာမြန်မာနိုင်ငံနယ်စပ်ဒေသအပါအဝင်မြန်မာတနိုင်ငံလုံးစစ်ပွဲတွေရပ်တန့်ထားဖို့တရုတ်နိုင်ငံရဲ့တိုက်တွန်းချက်ကိုအလေးထားလှုပ်ဆောင်သွားမယ်လို့ KIO ကချင်လွတ်မြောက်ရေးအဖွဲ့ကဒီနေ့အကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာအဖြစ်ရရေးအတွက်ကမ်းလှမ်းတာမဟုတ်ပဲစစ်ပွဲတွေကိုအတက်နိုင်ဆုံးရှောင်ရှားနိုင်ရေးအတွက်ရည်ရွယ်ထုတ်ပြန်တာဖြစ်ကြောင်းKIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဆွေးပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးပါပါခင်ဗျာ
။လာမယ့်တရုတ်နှစ်တကူပွဲတော်ဟာဖေဖော်ဝါရီလတရက်နေ့မှာကြောက်အောင်ဖြစ်တယ်လို့24ချိန်မြောက်ဆောင်းရာသီအိုလံပစ်ပွဲတော်နဲ့73ချိန်မြောက်မတန်ဆွမ်းအားကစားပြိုင်ပွဲကိုလည်းတရုတ်နိုင်ငံပီကင်းမြို့မှာဖေဖော်ဝါရီလနဲ့မတ်လတွေအတွင်းကျင်းပသွားဖို့ရှိနေတာပါ။ဒီလိုနှစ်တကူကာလနဲ့နိုင်ငံတကာအားကစားပွဲတော်ကာလတွေမှာနေဆက်ဒီတော့အပါအဝင်မြန်မာနိုင်ငံတဝမ်းမှာစစ်ပွဲတွေရပ်တန့်ထားဖို့တရုတ်နိုင်ငံက KIO ကချင်လွတ်လပ်ရေးအဖွဲ့ကိုတိုက်တွန်းခဲ့တယ်လို့ KIO ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ်
။ဒီအင်ဂျင်နီယာဖြစ်နေတဲ့ဒီဒီမှာဒီဆောင်ရည်ဒီအိုလံပစ်တဲ့ပေါ့နော်။အထူးသဖြင့်ကတော့ဒီလေအင်ဂါမတန်ဆွမ်းတဲ့ဒီအင်ဂါတမားတွေရဲ့ပွဲတော်တွေဖြစ်တယ်။နောက်တစ်ခုရှိတာကတော့သူတို့ရဲ့တိတိကိုကာလအချိန်နဲ့ဖြစ်ပါတယ်။ဆိုတော့သူတို့တက်ကနေလေဒီနေဆက်ဒေတာမှာဒီတိုက်ပွဲမျိုးဖြစ်အောင်ကတော့ထင်းထင်းထင်းထားဖို့အဲကျွန်တော်ကိုတိုက်သွင်းပြောလာတာရှိတယ်။ဒီပြီးမှဒီမြန်မာနိုင်ငံတစ်ခုလုံးမှာလည်းအဲတိုက်ပွဲကြီးမျိုးရှိတော့ပိုကောင်းတာပေါ့။အဲအဲ့ဒါဒီလေကျွန်တော်ကိုပြောလာတာရှိပါတယ်။အဲ့တော့ကျွန်တော်တို့လည်းဒီနေနေအဲဒီလိုချောင်းကိုတော့ကတော့အဲကောင်းတဲ့သဘောဖြစ်ပါတယ်ဆိုမှကျွန်တော်တို့သုတ်ပြန်ထားရဲ့အဲ့ဒါရှင်းလိုက်တာဖြစ်ပါတယ
်။ကြေဝရထုတ်ပြန်ချက်မှာတော့တရုတ်နိုင်ငံကဒီလိုတိုက်တွန်းတဲ့အတွက်ဒေတာရင်းတည်ငြိမ်ရေးအတွက်အလေးပေးစဉ်းစားရမယ့်အချက်တစ်တည်းလို့ရှုမြင်ကြောင်းဖော်ပြထားတာပါ KIO ကဒီလိုအလေးပေးစဉ်းစားမယ့်အချက်ဟာယာယီအပြစ်ကရက်စဲထားဖို့ရည်ရွယ်သလားဆိုတာကိုတော့ဘူမူကြီးနော်ဘူးကအခုလိုတုံ့ပြန်ပါတယ
်ကျွန်တော် KIO အနေနဲ့အပြစ်ကရက်စဲရလို့ကိုအဲဒီကမ်းလန်းတာပြောတာသူပြန်ချင်တဲ့ချက်ထွက်တာတော့မဟုတ်ဘူးခင်ဗျာကာလတက်မှတ်ပြီးမှဒီအဲတဲ့ပွဲမဖြစ်အောင်တို့အဲဒီထုတ်ပြန်ထားတာကြေညာထားတာတော့မဟုတ်ပါဘူးအဲ့ဒါကိုဒီရကလည်းမဟုတ်ပါဘူးအသက်နိုင်ဆုံးတော့တို့ရှောင်ကိုဖြစ်ပါလေအဲဒီစစ်ပွဲကိုတော့ရှောင်ကိုတော့ဖြစ်ပါလေဟုတ်ကဲ့
KIO ရဲ့ဒီကနေ့ထုတ်ပြန်ကြေညာချက်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းຫນွေဦးတော်လန်ရေးအရှိန်မြင့်တက်လာနေတာတစ်နှစ်နီးပါးရှိလာနေပြီဆိုတာနဲ့ဒီရင်းစစ်ရှေ့ကြလာပြီးဒီအကြက်အတဲတွေကိုမဖြေရှင်းနိုင်ရင်မြန်မာနိုင်ငံဟာအလုံးစုံပြတ်သုံးရေးကိုရောက်ရှိသွားနိုင်ကြောင်းလဲဖော်ပြထားပါတယ်။ KIO ရဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ KIO ဟာမြန်မာအစိုးရနဲ့နှစ်ဖက်အပြည့်အစုံချုပ်ချိုးဆိုနိုင်ရေးအတွက်ဆွေးနွေးညှိနှိုင်းနေစေအဖွဲ့ဖြစ်ပါတယ်။2020ပြည်နှစ်ကိုဗစ်ရောဂါဖြစ်ပွားလာချိန်မှာတော့ဆွေးနွေးပွဲတွေရပ်ဆိုင်းနေခဲ့တာပါ။အဲဒီဆွေးနွေးနေတဲ့ကာလမှာကချင်ပြည်နယ်အတွင်းတိုက်ပွဲတွေရပ်ဆိုင်းခဲ့ပြီးမြဲ2021ခုနှစ်ဖေဖော်ဝါရီတရက်နေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့နောက်ပိုင်းမှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်ပြီးတော့ဖြစ်ပွားလာနေပါတယ်ခင်ဗျာ။